ဒီနေ့ပွဲကို84 85 86နိုင်ငံရေးအင်အားစုအဖွဲ့ကကျင်းပတာဖြစ်ပါတယ်။ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရလက်ထက်1984ခုနှစ်အလို့သမားအရေးခင်နှစ်40ပြည့်နှစ်ပတ်လည်နေ့နဲ့84 85 86ကျောင်းသားလှုပ်ရှားမှုအထိမ်းအမှတ်ဖြစ်ကျင်းပတာဖြစ်ပါတယ်။1984ခုနှစ်မေလနဲ့ဇွန်လမှာမြန်မာတနေငံလုံးမှာရှိတဲ့စက်ရုံအလို့ရုံတွေကအလို့သမားတွေဟာဆန်လုံလောက်ရရှိရေးလုပ်ငန်းဝင်ဘဝလုံခြုံရေးအတွက်ဦးနေဝင်ဦးဆောင်တဲ့မဆလာအစိုးရကိုတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့မဆလာအစိုးရကအလို့သမားတွေရဲ့တောင်းဆိုချက်တွေကိုဖြည့်ရှင်းမပေးတဲ့အတွက်ဇွန်လ6ရက်နေ့မှာရန်ကုန်မြို့မှာအလို့သမားတွေနဲ့ကျောင်းသားတွေရဲ့ဆန္ဒပြမှုတွေပေါ်ပေါက်လာခဲ့ပြီးအကြမ်းဖက်နှိမ်နှင်းမှုတွေလည်းပေါ်ပေါက်လာခဲ့တယ်လို့သိရပါတယ်။1985ခုနှစ်ဇွန်လအလို့သမားအရေးခင်နှစ်ပတ်လည်နေ့မှာပါဝင်တဲ့ကျောင်းသားခေါင်းဆောင်တူဖြစ်သူဦးထေးအောင်က1984 85 86လူလူလှူရှာမှုတွေအကြောင်းအခုလိုပြန်ပြောင်းပြောပြပါတယ
်86ကလည်းတကယ်ကတော့ကျွန်တော် 84 85ရဲ့တစ်ဆက်တည်းဖြစ်ပါတယ်86မတ်လမှာကျွန်တော်ဆိုင်တခင်ကိုရောမန်းရဲ့အရာပြိနေ့ကိုကျွန်တော်ကြရောက်လာပါတယ်အဲ့ဒီအခါမှာအဲ့ဒီအရာပြိနေ့ကိုအကြောင်းပြုပြီးတော့အကြောင်းသားများကနေပြီးတော့ဆရာကြီးကိုဂါရဝါပြုရင်းနဲ့ဆရာကြီးမျှော်မှန်းခဲ့တဲ့ညဉ့်ဉန်ရေးဒီမိုကရေစီစတာတွေကိုရရှိရတဲ့ဆရာနာရှင်စနစ်ကိုတစ်ဆက်တည်းတိုက်ပွဲဝင်သွားတာဖြစ်ပါ
ဒီနေ့အခမ်းအနားကို1984ခုနှစ်အရေးခင်ကာလကလှုပ်ရှားမှုတွေကိုဥဆောင်နေနေခဲ့တဲ့ယခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကကာဝေးဦးစည်းချုပ်ဟောင်းဦးတင်ဦးလည်းတက်ရောက်ပါတယ်1984ခုနှစ်ကစတင်ပေါ်ပေါက်ခဲ့တဲ့အလို့သမားအကြောင်းသားအရေးခင်တွေကိုအစိုးရကငြင်းငြင်းချမ်းချမ်းနီးနဲ့ဖြည့်ရှင်းလို့ရနိုင်ပေမဲ့လက်နက်နဲ့အကြမ်းဖက်နှိမ်နှင်းခဲ့တာဟာဒီမိုကရေစီစိတ်သုံးနေပြီးအထက်အောက်အမေပေးခန်းစီရစနစ်ထွန်းကားနေလို့ဖြစ်ကြောင်းကာဝေးဦးစည်းချုပ်ဟောင်းဦးတင်ဦးကအခုလိုပြောပါတယ်
ငြင်းငြင်းချမ်းချမ်းပြရမယ့်ကိစ္စမပြီးဘာဖြစ်လို့လဲဆိုတော့စနစ်ကကေဒါမူအရာခန့်အပ်ထားတာတွေကြောင့်ဖြစ်တယ်ဆိုတဲ့သဘောဒီမိုကရေစီမရှိဘူးဆိုတဲ့သဘောပဲဒါပဲသွေးနှွေးညှိနှိုင်းနေဆိုတဲ့သဘောမရှိဘူးဆိုတဲ့သဘောပဲဒါတွေကသွေးနှွေးညှိနှိုင်းပြီးလုံနိုင်လို့လုံနိုင်တယ်လို့အခြေအနေရှိတော့ပဲဒါပေါ်မှာမူတည်ပြီးတော့မလုံနိုင်မဲနဲ့လက်နဲ့နဲ့ဖြစ်ရှင်းလိုက်ရမယ်ဆိုတဲ့မူကတက်ပိုင်းမှာကိုယ်တွေကချိထားပြီးဖြစ်တာကြောင့်မို့လို့ဒါပြစ်ခတ်ဖို့လုပ်လိုက်ရတယ
်ဒီနေ့အခမ်းအနားကိုတက်ရောက်လာတဲ့ရခိုင်မျိုးသားပါတီ ANP ခေါင်းဆောင်ဦးအေးတောင်က1984အလို့သမားចောင်းသားအရေးခင်းတွေဟာဦးနေဝင်ခေါင်းဆောင်နဲ့အာဏာသိမ်းအစိုးရရဲ့ဆိုရှယ်လစ်အရေးခြုံထားတဲ့စစ်အာဏာရှင်စနစ်ကိုခွာခြားနိုင်ခဲ့တယ်လို့အခုလိုပြောပါတယ
်အာဏာသိမ်းလိုက်တဲ့စစ်ခေါင်းဆောင်များသည်စစ်အာဏာရှင်များဖြစ်တယ်ဆိုတဲ့အချက်ပါပဲနောက်တစ်ချက်ကအာဏာရှင်များရဲ့အယုတ်စကံတွေကိုပီပီပြင်းပြင်းကွက်ကွက်ကွန်းကွန်းသူ့ရဲ့ဘလူးရုပ်ကိုပေါ်ပြနိုင်တာဖြစ်ပါတယ်နောက်တစ်ချက်ကတောင်းသားများပထမဦးဆုံးနဖူးတွေဒူးတွေအာဏာရှင်များရဲ့ရစံမှုကြံကြုံမှုရောက်မှမှုတွေကိုတွေးလိုက်ရတဲ့အခါမှာအာဏာရှင်စနစ်ကိုခါခါတည်တည်ရုံမှုပါခဲ့ပါတယ
်ဒီနေ့အခမ်းအနားမှာ84 85 86နိုင်ငံအင်အားစုတွေစုပေါင်းပြီးထုတ်ပြန်ချက်တစ်စောင်ကိုလည်းထုတ်ပြန်ခဲ့ပါတယ်အဲ့ဒီကြေညာချက်မှာ1984 85 86လူလူလှုပ်ရှားမှုတွေဟာ1984ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုလူထုကလက်မခံကြောင်းပြသနိုင်ခဲ့တဲ့ဤသူခုအခါမှာလည်း2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပုံမှန်436ကိုပြင်ဆင်ရေးဝိုင်းဝန်းဆောင်ရွက်ကြဖို့တောင်းဆိုထားပါတယ်။ဒီနေ့အခမ်းအနားကို1984 85 86ခုနှစ်တွင်မှာဖြစ်ပွားခဲ့တဲ့အထွေထွေတပိတ်ကြီးမှာပါဝင်ခဲ့တဲ့ခေါင်းဆောင်ဟောင်းတွေမြို့သားဒီမိုကရေစီအဖွဲ့ချုပ်ကခေါင်းဆောင်တွေ88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းကခေါင်းဆောင်တွေတက်ရောက်ကြပါတယ်ခင်ဗျာ။